ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်တဲကိုမြန်မာနိုင်ငံရှမ်းပြည်နယ်ဒါချီလိတ်မြို့နယ်တဲကနေတရားမဝင်ဝေရောက်လာတဲ့တရုတ်နိုင်ငံသားကိုဦးကိုထိုင်းနေကြားဆောင်တပ်ကဖမ်းဆီးလိုက်ပါတယ်။ဒီသတင်းကိုတော့ထိုင်းခြေဆိုင် VOA
သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်တဲကိုမြန်မာနိုင်ငံရှမ်းပြည်နယ်ဒါချီလိတ်မြို့နယ်ကနေ တရားမဝင်ဝင်ရောက်လာတဲ့တရုတ်နိုင်ငံသားကိုထိုင်းအမှတ်3နေကြားဆောင်တပ်ကစက်တင်ဘာလ29ရက်နေ့ကဖမ်းဆီးခဲ့တာပါ။ချင်းရိုင်ပြည်နယ်မေဖားလွန်နယ်စပ်မှာထိုင်းအမှတ်3နေကြားဆောင်တပ်ဖွဲ့ကကင်းလဲ့နေတော့မှာပဲမြန်မာနိုင်ငံနယ်စပ်ကနေမောင်းနှင်လာတဲ့ကားငယ်တစ်စီးကိုတားဆီးဆစ်ခဲ့တာဖြစ်ပါတယ်။ကားပေါ်မှာတော့ရေမောင်းလာတာက ထိုင်းနိုင်ငံသားမေဖားလွန်ကျေးရွာတကြီးဖြစ်ပြီးသူနဲ့အတူတရုတ်နိုင်ငံသားကိုဦးကိုဖမ်းမိခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံသားတွေဟာတပ်တေကန်ဆိုင်ရွက်စာတန်းနေကင်ဆောင်ထားခြင်းမရှိသလိုတရားမဝင်ဝင်ရောက်လာတာဖြစ်တဲ့အတွက်နေကြားဆောင်တပ်ကဖမ်းဆီးအရေးယူဖို့လှုံ့ဆော်နေပါတယ်။နေကြားဆောင်အမှတ်3တပ်ကတာဝန်ရှိသူဘိုမူဘွန်ရန်အင်ဝန်ကတော့ဖမ်းမိတဲ့တရုတ်နိုင်ငံသားကိုဦးက မှုတွေဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်ဆိုပြီးထိုင်းဘာသာနဲ့အခုလိုပြောကြားသွားပါတယ်။တချီလိုက်ဘက်ကနေမဲဆိုင်ဘက်ကိုဝင်ရောက်လာတဲ့တရုတ်နိုင်ငံသား၉ဦးဟာတချီလိုက်အွန်လိုင်းငွေလိမ်ကိုင်းမှာလုပ်ကိုင်နေသူများဖြစ်တယ်ဆိုပြီးထိုင်းအာဏာပိုင်တွေကဆိုပါတယ်။ဆက်လက်စစ်ဆေးတွေးကြည့်ချက်တွေမှာတော့ဖမ်းမိတဲ့တရုတ်နိုင်ငံသားတွေဟာမြန်မာနိုင်ငံတချီလိုက်မြို့ကအွန်လိုင်းလိမ်လည်ကိုင်းကောစင်တာမှာလုပ်ကိုင်နေကြသူတွေဖြစ်ပြီးအခုရက်ပိုင်းတချီလိုက်မြို့မှာမှုကင်းနေနေရေးနေမြေရှင်းလင်းရေးတွေလှုပ်ဆောင်နေတာကြောင့်ထိုင်းဘက်ကိုထွက်ပြေးတိမ်းရှောင်လာကြသူတွေဖြစ်တယ်လို့လည်းနေကြားဆောင်တပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။တရုတ်နိုင်ငံသားတွေနဲ့အတူပါလာတဲ့ခီးဆောင်အိတ်တွေထဲမှာတော့လက်ကင်ဖုံးအလုံး40ကျော်နဲ့ဘန်ကက်အတော်များများတွေ့ရှိခဲ့တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါဗျ။ထိုင်းနိုင်ငံမှာလည်းအွန်လိုင်းလုံခြုံရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့တရုတ်နိုင်ငံသားတွေကိုမကြာခဏဖမ်းမိနေပါဗျ။အထူးသဖြင့်ထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံရှမ်းပြည်နယ်တာချီလိုက်ဘက်ကနေခိုးဝင်လာကြသူတွေ၊ကရင်ပြည်နယ်မြောက်ပိုင်းမြို့ဘက်ကနေခိုးဝင်လာတဲ့တရုတ်နိုင်ငံသားတွေကိုမကြာခဏဖမ်းမိခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာလည်းလောင်းကစားလုပ်ငန်းတွေမှာပြန်ပေးဆွဲမှုပြည်ထောင်စာလုပ်ငန်းနဲ့လူသက်မှုတွေဖြစ်ပွားကြောင်းသတင်းများထွက်ပေါ်ပြီးတဲ့နောက်မှာတော့ဖိလစ်ပိုင်အစိုးရကလိုင်စင်မဲ့အွန်လိုင်းဂိမ်းလုပ်ငန်းကိုဖြုတ်ခွင်းခဲ့ပါတယ်။ဒီနောက်တရုတ်လုံသား၄သန်းကိုပြည်နှံတန်ပေးမှဖြစ်ကြောင်းတရားရေးဌာနကတာဝန်ရှိသူတဦးကအင်္ဂါနေ့ကပဲပြောကြားခဲ့ပါတယ်ရှင်။